ချင်းပြည်နယ်ပလောဝမြို့နယ်ဘက်ကရွာသားတွေဟာတတို့ဒေသမှာစီးရဲတင်းမာနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုစစ်ဘေးတိမ်းရှောင်ရာကနေပြီးတော့အခုတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတယ်လို့နယ်မြေကန်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲ့ဒီရှင်းလဝရွာသားလူငယ်တွေအနေနဲ့စီးရဲပြိပခါတွေထဲမှာဖမ်းဆီးခံရမှာကြောက်လို့သူတို့နေရက်ကနေတိမ်းရှောင်လာကြတာလို့မြို့ခံတွေကပြောပါတယ်။စီးရဲပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုစစ်ပြေးတန်းချောင်းလာကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ရှင်းလဝရွာသား24ဦးနဲ့အင်ရှင်2ဦးကိုတပ်မတော်ရဲ့တန်ရချက်ရကြောက်တော်ရဲစခန်းကဖမ်းဆီးထားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးမောင်မောင်က VOA ကိုပြောပါတယ်။
တော်တိုက်ပွဲစီလေကြောင့်ဒီလိုတဲ့ဒီလူစုမျိုးမရှိပါကြောင်းအဲ့ဒါလိုလာတဲ့အခါမှာဒီပုံစံလေးမျိုးစီလာပြီးတော့ရခိုင်အုပ်ချုပ်မှုကအချင်းတွေတိုင်းရဲ့ရခိုင်အုပ်ချုပ်မှုကလည်းမြေလေအုပ်ချုပ်မှုကိုစောင့်ကြအဲ့လိုနဲ့တန်းပြီးတော့ဒီလိုနေကြတာလေမျိုးတမီလုံးပေါ်ကလည်းမြေကနေတိရစံကောင်းရဲ့လောက်ဒီလိုပုံရဆိုမျိုးတွေဖြစ်တယ်ဒီလိုလာတဲ့ဥစ္စာတွေကိုမြေကမြတ်တဲ့ကောင်းကျိုးစိတ်နာကြီးပြေးတော့ဘယ်တော့တာပေါ့နော်ဒီစိတ်ကတော့ဘောနော်မလေးကဖဲနာကဒီချင်းအပေါင်းနဲ့ချက်ချက်ရောက်အဲ့ဒါတော့ကျွန်တော်တို့မြေထဲတိုးလိုက်တဲ့အခါတရားရုံးကိုတော့တယ်ဒီစကန်ဒီပေါ်တော့ဒီစကန်တော့မရှိဘူးတရားရုံးကိုတော့ရေမင်းပြီးတော့စစ်တွေကိုပို့လိုက်တယ်တရားရုံးကြီးနဲ့ပြောလို့မင်းနေတဲ့အခါမှာစစ်ကောင်ကတင်းနေတယ်လို့သူတို့ကဖမ်းတယ်ရှိတယ်လို့တော့ပြောကြတယ်လက်ကဖမ်းလိုက်တာပေါ့နော်ကျွန်တော်၃ခွန်သားဆိုတဲ့တဲဆဖမ်းလိုက်တာပေါ့ဘုံမူတဲဆဒီကပြေလို့ဒီအမှုဆက်ပြီးတော့ဆိုင်ဆိုင်တာပေါ့နော
်အဲ့ဒီရှင်းလဝရွာသားစစ်ဆောင်တွေဟာဇန်နဝါရီလ26ရက်နေ့ကပလောဝမြို့နယ်ရှင်းလဝချေးရွာထက်ခုံရွာနဲ့အောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကလည်းရှင်းလဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုတင်းချောင်လာခဲ့ကြတာပါအဖမ်းဆီးခံရတဲ့ရှင်းလဝရွာသားဆွတ်ဆောင်တွေဟာဒီရတွင်စည်ရေးပြည်ပကကြောင့်အကြောက်ပြားနဲ့ကြောက်တော်ဘက်ကိုတင်းချောင်လာတယ်လို့စစ်တင်မြုပ်ခံဥစော်ဝင်းကပြောပါတယ
်ဆွတ်ဆောင်တွေနဲ့တွေ့ဝါဒီလိုပြောတာတော့စစ်စစ်နေနေကြည့်ရရများတယ်ကြောက်လန့်ရတယ်အေးရှင်းလဝရွာမှာတံတရားနဲ့ဖမ်းဆန်ထားရတဲ့လူငယ်တချို့ရှိရပြောတယ်အဲ့ဒီလူငယ်တွေဖမ်းလို့ငါတို့တွေကိုလည်းအဲ့လိုဖမ်းမလားအနာကျင့်မလားဆိုပြီးတော့ကြောက်လန့်ပြီးတော့ရေးလာကြတယ်အဲ့လိုပြောတယ်ခင်ဗျဒီကြောက်တော်ကိုရောက်တဲ့စစ်ဆောင်တွေများလေ
မတရားတင်ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးတရားစွဲဆိုခံစားရတဲ့သူ26ဦးကိုစစ်တင်မျိုးအမှတ်၈ရဲစခန်းမှာထိန်းသိမ်းထားတယ်လို့သတင်းထွက်ပေါ်နေပေမဲ့လည်းသူတို့စခန်းမှာဖမ်းဆီး၆လောင်ထားတာမရှိဘူးလို့တာဝန်ကျရဲရာရှိသူကပြောပါတယ
်။ကျော်ရဲစခန်းမှာလည်းမရှိပါဘူးဗျာ။ဖမ်းလည်းဖမ်းမထားပါဘူး။ကိုရောရဲစခန်းမှာလည်းမရှိသေးပါဘူးဗျာ
။ဖမ်းဆီးခံစားရတဲ့ရွာသားတွေကိုစစ်တင်မျိုးအမှတ်၈ရဲစခန်းမှာထိန်းသိမ်းထားတယ်လို့ပြည်내ထုတ်တော်ကိုယ်စားလှယ်တွေကလည်းပြောဆိုချက်ကိုရဲစခန်းကညင်းဆိုထားပြီးလက်ရှိစစ်တင်မျိုးရဲ့ပင်နေရာမှာထိန်းသိမ်းထားတဲ့ဆိုတာကိုတော့အသိမပြုနိုင်သေးပါဘူး။ရှင်းလဝရွာသားတွေနဲ့ကြောက်တော်အိမ်ရှင်အပါဝင်26ဦးကိုတမရခမရ3ခုငါးသက်ကလေးဆရာဆွဲဆူထားတယ်ဆိုတော့ပြောဆိုချက်ပေါ်မှာအတိအကျချက်ရယူဖို့တမရသတင်းမှပြန်ရရင်ဖွဲ့တွဲဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတမရပြောခွင့်ရကိုအချိန်ချင်းဆက်သွယ်ဆက်ပေးမယ်လဲဆက်သွယ်လို့မရဖြစ်ပါဘူးပိုက်ပွဲနောက်ဆုံးသတင်းအနေနဲ့တော့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေကရခိုင်ပြည်နယ်ရိတ်တောင်မြို့နယ်ကြောက်တန်းရွာနေတဲ့ဘက်မှာရခိုင်တမရကလည်းခြုံခုဘုံခွဲစိုက်ခိုက်တာတွေရှိခဲ့ပါတယ်တနင်္လာနေ့ကကြောက်ကန်းရွာဝင်သရဏီဖြစ်ပွားတဲ့တပ်ပွဲနဲ့ပတ်သက်လို့အေအေတပ်ဖွဲ့တွေအနေနဲ့ကျေးရွာတွေကိုအကာအကွယ်ယူတိုက်ခိုက်တာဖြစ်ပြီးတောထဲမှာတိုက်ခိုက်တဲ့လည်းလို့တမတော်သတင်းမှန်ကြံကြားရေးဖွဲ့ဝင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြောခွင့်ရဘူမူကြီးဝင်းစောဦးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စနေနေ့ကရသိတောင်မြို့နယ်ရေဘုံနဲ့ကြောက်ကန်းရွာကြားအေအေဘက်ကဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့တော့ဘူမူကြီးဝင်းစောဦးကိုတနင်္လာနေ့မှာ VOA ကနေဆက်သွယ်မေးမြန်းချိန်ကအခုလိုပြောထားပါတယ်
။တိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျာ။အကြသားကားကိုမိုင်းကျွဲတယ်ကျွန်တော်သုံးသက်တာကတော့ကျွန်တော်တို့တက်တယ်အတော်ပြီးတဲ့ကားထင်ပြီးတော့မှဒီကောင်လေးမိုင်းကျွဲတိုက်ခိုက်ရတယ်နဲ့သူ့ရဲ့တကယ်တမ်းဖြစ်တာအဲ့ဒါအကြသားပါကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ကားမှာတော့လူတွေတယောက်မှမတွေ့ဘူးခင်ဗျာ
စီရင်ပฏิပခမငိမ့်သေးတာနဲ့မျှအရေးအတွက်၆ဆောင်ကျော်ရှိလာပြီးဖြစ်တဲ့စစ်ဆောင်ဒုက္ခတွေတွေစားတော့နေထိုင်ရတာမကကလေးငယ်တွေရဲ့ပညာရေးအတွက်လည်းအခက်အခဲကြုံနေရပါတယ်ဘူဒီတော်မြို့နယ်ကကျောင်းသားဥယျာဉ်89ဦးရှိတဲ့ဒုံသိစစ်ဆောင်စခန်းကចောင်းလားတွေကြုံတွေ့နေရတဲ့ခက်ခဲကြတော့အကူအညီပေးနေတဲ့ရခိုင်မျိုးဆက်တဲ့လူငယ်ကွန်ရက်ဥဆောင်သူကိုတန်းလှကအခုလိုပြောပါတယ်
။အမှန်ចောင်းပါကအလေတဲ့အဆင်မရှိဘူးဗျာ။အမူလာတဲ့အဆင်ရှိတယ်။ကျွန်တော်တို့အဒီအလေတဲ့ဆက်ရတဲ့ចောင်းသားចောင်းတွေကခက်ခဲတယ်ဖြစ်တယ်။ဟိုကចောင်းတက်လို့မရဘူးပေါ့။ចောင်းတက်လို့မရဘူးဆိုတော့အစာမပွေးကိုဘယ်လိုစစ်မလဲပေါ့။တာပွေးစစ်ဖို့အတွက်ကအစားနေရာမှာစီစဉ်စီစဉ်ရမယ်။ဒါမှမဟုတ်ဆိုရင်အဲ့ဒီမူလာတဲ့ចောင်းပါပဲကျွန်တော်တို့စာပွေးစစ်အောင်ပြင်ဆင်ရမယ်။ဒီကလေးတွေကအမအဝေးမှာသွားပြီးတော့စာပွဲစောစီရမယ်ဆိုတဲ့ခါကျတာအဆင်မပြေဘူးရယ်။ဘယ်မိဖတဲ့မှလည်းမလွတ်ဘူးရယ်။အဲကြောင့်လို့ဒီစာပွဲခက်ခဲတာရှိတယ်။
တော်ကင်းမှာပဲရခိုင်ပြည်နယ်ကြောက်တော်ဘုံလုံးကျွန်းရတိတောင်ဗူဒီတောင်မောင်တော်မြောက်ဦးမြေပုံမြို့နယ်တို့မှာရှိတဲ့ကျေးရွာတွေမှာအေအေဖွဲ့တွေရောနှုတ်ဝင်ရောက်နေတာကြောင့်မတင်ကြတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကလည်းဇန်နဝါရီလ28ရက်နေ့ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ထားပြီးနောက်ပိုင်းဒေသကင်းမှာစစ်ဆေးမှုတွေပုံမူတင်းကျပ်လာနေပါတယ်ခင်ဗျာ